Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်ကျမသင်ကြီးထိုက်ပါရှင်ဒီကနေ့ညပိုင်းသတင်းလေးကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်မြန်မာစစ်တပ်ရဲ့ရဲစက်ချမ်းချုပ်မှုတွေအတွက်စစ်တပ်ခေါင်းဆောင်ပိုင်းကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုနဲ့တရားစွဲဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းလိုက်ပါတယ် Facebook ရဲ့စီးညင်းစည်းကမ်းတွေနဲ့မညီတဲ့အတွက်ဆိုပြီးတပ်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ရဲ့ Facebook အကောင့်ကိုပိတ်သိမ်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးနဲ့စစ်ဘက်အကြီးအကဲတချို့ကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဒီကနေ့တောင်းဆိုတိုက်တွန်းလိုက်ပါတယ်
။ The fact-finding mission has concluded on reasonable grounds that the patterns of gross human rights violations and serious violations of international humanitarian law that it is found.
ဆောင်းရေးအဖွဲ့တူပြောသားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒီကနေ့မှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook လူမှုကွန်ရက်အကောင့်နဲ့မြန်မာနိုင်ငံအတွင်းကအကောင့်တချို့ Facebook ကပိတ်လိုက်တဲ့အပေါ်မှာနိုင်ငံရေးလေလာအကဲခတ်တွေရဲ့အမြင်တွေ၊နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံမွေးအကြောင်း၊နောက် KNU ရဲ့16ကြိမ်မြောက် Concrete ရဲ့ဆွေးနွေးချက်တွေအကြောင်းသတင်းဝါတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။တနစ်ချာအုံနောက်ကင်စာခံစားခဲ့ရပြီးပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကိုအာရီဇိုနာနဲ့ဝါရှင်တန်ဒီစီတို့မှအခမ်းအနားတွေနဲ့ဂုဏ်ပြုကြမှာပါ။အာရီဇိုနာပြည်နယ်လွှတ်တော်မှအထက်လွှတ်တော်အမတ်မက်ကင်းရဲ့ရိုးလောင်းကိုထားရှိပြီးသူရဲ့82နှစ်မြောက်မွေးနေ့ဖြစ်တဲ့လာမယ့်ဗုဒ္ဓနေ့မှာမိသားစုဝင်တွေတက်ရောက်မဲ့ဂုဏ်ပြုအခမ်းအနားကျင်းပပါမယ်။ပြည်နယ်လွှတ်တော်မှအများပြည်သူလည်းလာရောက်ဂရဝပြုနိုင်မှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ North Phoenix Baptist Christian ဘုရားကျောင်းမှာသီးသန့်အောင့်မေ့ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားပါတယ်။ဒီနောက်တောက်ကြနေ့မှာတော့ဝန်ထမ်းချင်းအထိတ်အမှတ်နဲ့အလံတွေတိုင်ဝက်လွှင့်ထူထားတဲ့မြို့တော်ဝါရှင်တန် DC ကလွှတ်တော်အဆောက်အအုံမှာဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုထားရှိမှာဖြစ်ပါတယ်။အများပြည်သူလည်းလာရောက်ဂရဝပြုခွင့်ချမ်းမှာပါ။အခုလိုအထက်လွှတ်တော်မှမက်ကင်းကိုလွှတ်တော်ခမကြီးမှာထားရှိဂုဏ်ပြုမှုဟာဆိုရင်အထူးချွန်ဆုံးနိုင်ငံသားတွေအဖြစ် DC ကလွှတ်တော်အဆောက်အအုံခမကြီးမှာထားရှိဂုဏ်ပြုခံရတဲ့73ဦးမြောက်အထက်လွှတ်တော်အမှတ်လည်းဖြစ်ပါတယ်။စနေနေ့မှာတော့ DC ကဝါရှင်တန် National Cathedral မှာအောက်မေ့ပွဲအခမ်းအနားကျင်းပထားမှာတော့သမရဟောင်းနေဖြစ်တဲ့ Barack Obama နဲ့ George W. Bush တို့စကားပြောမယ်လို့ခန့်မှန်းထားပါတယ်။အထက်လွှတ်တော်အမတ် John McCain ရဲ့ရုပ်အလောင်းကိုတော့ Maryland ပြည်နယ် Annapolis က American ရေးတပ် Academy ရဲ့သင်္ကြန်မှာမြှုပ်နှံမှာပါ။သူ့ရဲ့အုပ်ကူထားရှိမဲ့နေရာကစီဗန်မြစ်ကိုအပေါ်စီးကမြင်တွေ့နေရပြီးသူ့ရဲ့ရေးတပ် Academy တယောက်ခဲ့စဉ်ကအချစ်ဆုံးတငယ်ချင်းဖြစ်တဲ့ရေးတပ်ဖိုးချုပ်ကြီး Chuck Larson ရဲ့အုပ်ကူပေးမှာတရှိထားမှာဖြစ်ပါလိမ့်ရှင်။
အမေရိကန်ပြည်ထောင်စု Florida ပြည်နယ် Jacksonville မြို့မှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ video game တိုင်ပွဲအတွင်းမှာသနတ်သမားတယောက်ကပြစ်ခတ်ခဲ့လို့နှစ်ယောက်တည်းဆုံးပြီးတော့9ယောက်ဒဏ်ရာရသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲဒီနောက်သနတ်သမားဟာလည်းသူ့ကိုယ်သူတတ်တည်သွားခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာ Jacksonville မြို့လင်နာကမြေပြင်မှာရှိတဲ့ Jacksonville Landing ဆိုတဲ့နေရာမှာဖြစ်ပွားခဲ့တာပါ။ပြစ်ခတ်မှုဖြစ်ပေါ်တဲ့အချိန်မှာပစ္စောဆိုင်တွင်းမှာလူများပြားရှိနေပြီးတော့အဲ့မှာ Madden NFL 19ဆိုတဲ့ American Ball လုံးဂိမ်းပြိုင်ပွဲကိုကျင်းပနေတာဖြစ်တယ်လို့ Jacksonville မြို့ရဲ့ရဲအစီအစဉ် Mike Williams ကပြောပါတယ်။ဘာကြောင့်ကုလိုတိုက်ခိုက်ရလဲဆိုတာကိုသိရှိနိုင်ဖို့အတွက်စုံစမ်းစစ်ဆေးနေတုန်းပဲလို့သူကပြောပါတယ်။အာနာပိုင်တွေကတော့တနက်သမားဟာ Maryland ပြည်နယ် Baltimore မြို့ကအသက်24နှစ်အရွယ် David Katz ဆိုသူဖြစ်ပြီးတော့သူက Pistol တနက်တက်လက်ထဲကိုအသုံးပြုကြတာဖြစ်တယ်လို့ယူဆထားကြပါတယ်။တနက်သမားဟာ Jacksonville မြို့ကိုဒီပြိုင်ပွဲတော့လာခဲ့တာဖြစ်ပြီးတော့သူ့အနေနဲ့ဒီပြစ်ခတ်မှုမှာတည်ဆုံသွားတဲ့သူတွေကိုတိမတိဆိုတာကိုတော့တိတိကျကျမသိရသေးဘူးလို့ Williams ကပြောပါတယ်။ပြစ်ခတ်မှုအတွင်းမှာ7ယောက်တန်းရပြီးတော့အဲ့ဒီက9ယောက်ကတော့ကြီးစံထိမှန်ခဲ့တာပါ။ဂျန်နဲ့2ယောက်ကတော့ပြစ်ခတ်မှုကနေလွတ်မြောက်အောင်ထွက်ပြေးရင်တန်းရရသွားခဲ့တာဖြစ်ပြီးတော့သူတို့အားလုံးစေအုံမှာကုသမှုခံယူနေကြပါတယ်ခင်ဗျာ။
ဒီတင်းနေငံမှာဓာတ်တုအစိတ်တုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရုရှားအပေါ်အရေးယူထန်ခတ်မှုအစ်စ်ကဒီကနေ့တင်းနေလာနေမှာစတင်တက်ရောက်ပါတယ်။ဒီတန်ခတ်ပိတ်ဆို့မှုကိုပြန်လည်မတုံ့ပြန်ခင်အပြည့်အဝပြန်လည်တုံ့သက်မယ်အကြောင်းရုရှားအစိုးရဘက်ကပြောပါတယ်။ ရုရှားနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်တုံ့ပြန်ဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်။တန်ခတ်ပိတ်ဆို့မှုအခြေအောင်းဆင်းရဲပြောဆိုမှုတွေမှာပိုပြီးခက်ခဲသွားစေတာတခုပဲဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးဌာနရဲ့ပြောဆိုချက်ကိုရိုက်တာစတေရင်မှာဖော်ပြပါတယ်။ တန်ခတ်ပိတ်ဆို့မှုအရရုရှားအပေါ်လက်နက်ရောင်းချမှုနဲ့ဘန်နာရီထောက်ပံ့ဖို့တချို့ကိုရုပ်သိမ်းပြီးနိုင်ငံရဲ့ယုံကြည်စိတ်ချရမှုလုံခြုံရေးအရာထိလွယ်ရှလွယ်တဲ့ပစ္စည်းတွေနဲ့နီးပညာတွေတင်ပို့ရောင်းချမှုကိုလည်းတားမြစ်ခံရမှာဖြစ်ပါတယ်။ဗီတင်နိုင်ငံမှာရုရှားသူဟောင်းစာကေးစကရစ်ပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုအစိတ်နဲ့တိုက်ခိုက်ခဲ့မှုမှာရုရှားအစိုးရပါဝင်ပတ်သက်တယ
New American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လူမျိုးရုံးတပ်ဖြတ်မှုရွေချက်ပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကကြမ်းကြုတ်ရက်စက်မှုတွေအများအပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကစွပ်စွဲလိုက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတန်းခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းလိုက်ပါတယ်ဂျီနီဗာအခြေစိုက်ကုလသမဂ္ဂရုံးကနေဒီကနေ့တနင်္လာနေ့ထုတ်လိုက်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစည်းအဝေးထဲမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားစစ်တပ်အကြီးအကဲအရှိ၅ဦးတို့ကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်ဒီစင်းထဲမှာတော့ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဘိုးချုပ်မှုကြီးဆိုဝင်ကာကွယ်ရေးဦးစီးချုပ်ယုံကြည်ရဲ့စစ်စင်ရေးအထူးအဖွဲ့မှူးဒုတိယဘုချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုတာဝန်ယူခဲ့တဲ့ဘုချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးစစ်စင်ရေးတွင်မှပါဝင်ခဲ့ကြတဲ့ဘုမှုချုပ်တန်ဦးဘုမှုချုပ်အောင်အောင်တို့ကိုထည့်သွင်းထားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနဲ့ကရာနဲ့ချီတဲ့ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းတာကိုအခြေခံပြီးဒီအဆင့်ခန်းစာကိုရေးသားခဲ့တာပါစစ်တပ်ရဲ့အရေးယူဆောင်ရွက်ချက်တွေကလုံခြုံရေးအရာတကယ်တမ်းလိုအပ်တဲ့အချို့အစားထက်အများကြီးပိုပြီးလုပ်ခဲ့တယ်လို့လည်းစုံစမ်းရေးအဖွဲ့ရဲ့အဆင့်ခန်းစာမှာမှတ်ချက်ပေးထားပါတယ်ဒီကနေ့ထုတ်တဲ့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အစည်းအဝေးစာအပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ချက်မရှိသေးပါဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကိုရောအခုကုလအချက်လက်ရှာအဖွဲ့ကိုပါနိုင်ငံတွင်းဝင်ရောက်ခွင့်ပြုဖို့လည်းညှင်းပယ်ထားတာဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူးမြန်မာနိုင်ငံရဲ့တရားရေးစနစ်အရစစ်တပ်ဗိုလ်ချုပ်တွေကိုနိုင်ငံတွင်းအရေးယူဖို့မဖြစ်နိုင်တာကြောင့်ဒီမှုတွေကိုနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံး ICC ဒါမှမဟုတ်နိုင်ငံတကာခုံရုံးဖွဲ့ပြီးစုံစမ်းအရေးယူဖို့ကိုလည်းကုလစုံစမ်းရေးမှုတွေကတိုက်တွန်းပါတယ်။အခုအစင်ခန်းစာနဲ့ပတ်သက်ပြီးနောက်ဆက်တွဲလှုပ်ဆောင်စရာတွေအတွက်အစင်ခန်းစာကိုပြုစုတဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ဝင်တွေနဲ့အခုသတင်းပတ်အတွင်းမှာတွေ့ဆုံစည်းဝေးဖို့ရှိတယ်လို့လည်း EU ဥရောပသမဂ္ဂကထုတ်ပြန်ပါတယ်။အစင်ခန်းစာပါလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာအနေနဲ့အရေးယူသွားရလိမ့်မယ်လို့လည်းဗြိတိရှ်ရဲ့အာရှရေးရာအငြေတမ်းဝန်ကြီးကတုံ့ပြန်ထားပါတယ်ရှင်
။တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကို Facebook ရဲ့စီးမျက်စီးကမ်းအနေနဲ့မကန့်ညီတဲ့အတွက်ကြောင့်ပိတ်ပစ်လိုက်ကြောင်း Facebook ကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တဲ့အထက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ကိုယ်ပိုင်အကောင့်တမရော်ကာကွယ်ဦးစီးချုပ်အကောင့်အပြင်စစ်တပ်ရဲ့မြောက်ရီရုပ်သံလိုင်းလည်းပေါင်းပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေဟာဆိုးရွားလာတဲ့အကြောင်းမြန်မာနိုင်ငံတွင်းအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကို Facebook က တို့မြေအေးအေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံတွင်းကဒီလိုအကောင့်တွေကိုနှီးပညာကောင်းကောင်းနဲ့ပို့ပြီးဖော်ထုတ်ဆောင်ရွက်လာနိုင်တာဖြစ်တယ်လို့လည်း Facebook ကုမ္ပဏီရဲ့ထင်ရှားချက်မှာပြောဆိုထားပါတယ်။လူပေါင်း12သန်းလောက် follow လုပ်ထားတဲ့ Facebook အကောင့်18ခု Instagram အကောင့်တစ်ခုနဲ့ Facebook page 52ခုကိုဖယ်ရှားလိုက်ပြီးဖြစ်ကြောင်း Facebook ကဒီကနေ့ထင်ရှားချက်ထဲမှာပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာအဖွဲ့ကလည်းဒီပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေနိုင်ငံထဲမှာလူ့ခွင့်ရေးစိုးစိုးဝါချိုးဖောက်မှုကိုဖော်ထုတ်ထားတဲ့အကြောင်း Facebook အနေနဲ့ Facebook ကိုတုံးပြီးတော့မျိုးနွယ်စုနဲ့ဘာသာရေးဆိုင်ရာတင်းမာမှုတွေလှုပ်လာမှာကိုကြိုတင်ကာကွယ်လိုတာကြောင့်ဒီ Facebook ပေါ်ကလူပုဂ္ဂိုလ်6ဦးနဲ့ page 6ခု Instagram account တစ်ခုတို့ကိုဖယ်ရှားလိုက်တာဖြစ်ကြောင်းပြောဆိုပါရယ်။ဒါပြင် Facebook ပေါ်မှာမမကန်ဆောင်ရွက်နေကြတယ်ဆိုပြီးတော့ page 46ခုနဲ့ account 12ခုကိုဖယ်ရှားလိုက်ပါရယ်။မြန်မာနိုင်ငံနဲ့ Facebook ကိုတလွဲတုံးနေတာတွေကိုဆက်ပြီးကာကွယ်တားဆီးသွားမယ်လို့လည်း Facebook ကပြောပါရယ်။အခုလိုမြန်မာစစ်တပ်နဲ့ဆက်နေတဲ့လူမှုကွန်ရက် account တွေပိတ်ပင်ခံရတာနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကအခုလအစောပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တဲ့ဂျပန်ခီးသွားတအုပ်ကိုပြည်နှင်တန်းပေးသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီကအဲ့ဒီဂျပန်ခီးသွားဟာတာမိုယူကီဆူဂျီမိုတိုဖြစ်တယ်လို့ဒီကနေ့ပြောပါတယ်။မြောက်ကိုရီးယားအာဏာပိုင်တွေအနေနဲ့သူ့ကိုလူသားချင်းစာနာတဲ့အနေနဲ့တိတ်ညာစွာပြစ်ဒဏ်ကနေခွင့်လွှတ်လိုက်ပြီးတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ KCNA သတင်းကကြေညာသွားပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တင်းနာမျက်နေကင်းအတွက်ထိတ်တဲရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတိုင်းရင်းသားနယ်စပ်ဒေသမှာမကြသေးခင်တုန်းကဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေအတွက်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့စစ်ဖက်အကြီးအကဲတချို့ကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကတောင်းဆိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းဥပဒေတွေနဲ့ပြည်တွင်းအခြေအနေအရာဒီစစ်ခေါင်းဆောင်တွေဟာကျူးလွန်မှုတွေအပေါ်မှာကင်းလွတ်ခွင့်ရနေတာကြောင့်နိုင်ငံတကာဥပဒေနဲ့အညီ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခုံရုံးတစ်ခုတီးခြားဖွဲ့ပြီးတော့စုံစမ်းအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအကြံပြုထားပါတယ်။မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုသားညူဦးကတင်ဆက်ပေးထားပါတယ်။
မြန်မာနိုင်ငံနေကရိုဟင်ဂျာမွတ်စလင်တွေအပါအဝင်အခြားတိုင်းသားတွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကနေပြီးတိုက်တွန်းလိုက်တာပါကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေအဖွဲ့ရဲ့ဒီပထမဆုံးအစီရင်စာထွက်လာရမှာမြန်မာစစ်တပ်နဲ့ပတ်သက်ပြီးတော့အတော်လေးကိုပြင်းထန်တဲ့ကိုတုံ့နှုတ်ဝေဖန်သွားပါတယ်မြန်မာနိုင်ငံတွေကလူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ဆိုရင်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အလင်းစလူအရေးယူကန်တွယ်ဖို့တာဝန်ရှိနေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကတိုက်တွန်းပါတယ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့တွေ့ရှိချက်အရလူခွင့်ချိုးဖောက်မှုတွေမှာအဓိကတာဝန်ရှိသူကတော့မြန်မာစစ်တပ်ဖြစ်တယ်လို့စုံစမ်းရေးအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုဒီကပြောသွားပါတယ
် The fact finding mission has concluded on reasonable grounds that the patterns of gross human rights violations
စုံစမ်းတွေ့ရှိချက်အရဆိုရင်စုစုဝါလူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့လုပ်ရည်တွေဖြစ်ခဲ့တယ်ဆိုတာကိုကျေမြင့်ရှိရှိတွေ့ကြရပြီးဒါတွေဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ရာဇဝမှုမြောက်ပါတယ်အခြေခံအဖြစ်ဒါတွေကိုစစ်တပ်ကကျူးလွန်ခဲ့တာပါဒါကြောင့် genocide လူမျိုးတုံးတပ်ဖြတ်မှု crimes against humanity လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့ war crime စစ်ရာဇဝမှုဆိုတဲ့နိုင်ငံတကာဥပဒေ၃မျိုးအောက်မှာတပ်မတော်ဗိုလ်ချုပ်ကြီးတွေကိုအဓိကထားပြီးရာဇဝမှုကြောင့်ဆန္ဒဆုံးဆန်းအရေးယူဖို့လိုမယ်ဆိုတာကိုကျွန်တော်တို့အဖွဲ့ကသုံးသပ်ထားပါတယ်
ရခိုင်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသကလူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူစစ်ကောင်းဆောင်တွေကိုလည်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကနေပြီးတော့စီးရင်လှုပ်ထားပါတယ်။ဒီထဲမှာမြမတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ဒုတိယတက်ချုပ်ဗိုလ်ချုပ်ကြီးစိုးဝင်းတို့အပါအဝင်မြမစစ်ဗိုလ်ချုပ်6ဦးကိုအဓိကတာဝန်ရှိသူတွေဖြစ်နေစီးရင်လှုပ်ထားပါတယ်။ဒါပေမဲ့လည်းဒီစစ်ကောင်းဆောင်တွေကိုမြန်မာနိုင်ငံတည်းတရားစီရင်စစ်ဆေးဖို့ဆိုတာမဖြစ်နိုင်ဘူးလို့ကုလသမဂ္ဂစုံစမ်းရေးမှုခရစ်စီတိုဒီကပြောပါတယ်။ဒါကြောင့်လည်းပဲဒီလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရေးယူဖို့အတွက် ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတရက်ကိုအထူးဖွဲ့ပြီးတော့ကြိုက်တွေ့ဆောင်ရွက်ဖို့စုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကုလသမဂ္ဂလူညွေးကောင်စီကိုအကြံပြုတိုက်တွန်းပါတယ်ဒီလူခွင့်ချိုးဖောက်မှုတွေပေါ်တာဝန်ရှိသူတွေကိုကြိုက်တွေ့ရေးယူတာမျိုးမလုပ်နိုင်ရင်တော့နောက်ထပ်အလားတူလူခွင့်ချိုးဖောက်မှုတွေထပ်ခါဖြစ်နေအောင်မယ်လို့လည်းကုလသမဂ္ဂစုံစမ်းရေးမှုတွေကသတိပေးပါတယ
် The military as an institution in Myanmar has never been held accountable The provisions of Myanmar law, the structure of the legal system
မြန်မာနိုင်ငံမှာစစ်တပ်ကိုဘယ်လိုမှထိလို့မရပါဘူးမြန်မာနိုင်ငံရဲ့ဥပဒေတွေတရားရေးစနစ်ဖွဲ့စည်းမှုတွေနဲ့တရားရေးဆိုင်ရာလွတ်လပ်မှုမရှိတာတရားဥပဒေစိုးမိုးမှုမရှိတာတွေကြောင့်ဒီလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုပြည်တွင်းတရားရေးစနစ်ကစုံစမ်းရေးယူတာမျိုးမဖြစ်နိုင်ပါဘူး
မြန်မာတပ်မတော်ဟာသူ့တပ်ဖွဲ့တွေနဲ့စစ်စီတဲမှာပါတဲ့အခြားလက်နက်ကိုင်အဖွဲ့အစည်းတွေကိုတိုက်ရိုက်ကုတ်ကဲအမိတ်ပေးထိန်းချုပ်ထားတာကြောင့်အခုဒီဖြစ်ရမှာစစ်တပ်အကြီးအကဲတွေကအဓိကတာဝန်ရှိတယ်လို့ကုလသမဂ္ဂစုံစမ်းမှုတူဖြစ်တဲ့ရဟီကာကမောရဆွာမီကပြောပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံရရပ်ဖက်အာဏာပိုင်တွေဟာမြန်မာစစ်တပ်လို့ရတဲ့အပေါ်မှာထိန်းချုပ်နိုင်မှုအာဏာလုပိုင်ခွင့်မရှိသလိုဒီဖြစ်ရတွေဒီစစ်စင်ရေးတွေမှာတိုက်ရိုက်ပတ်သက်ပါဝင်တာမျိုးလည်းမတွေ့ရဘူးလို့လည်းကုလသမဂ္ဂစုံစမ်းမှုတွေကပြောပါတယ်ဒါပေမဲ့လို့မြန်မာအစိုးရခေါင်းဆောင်ဒေါန်ဆန်းစစ်ကြီးရဲ့ဒီဖြစ်ရပေါ်ယက်တီမှုကိုတော့မစ်ကိုမာရာဆော်မီကဝေဖန်ခဲ့ပါတယ
် We are deeply disappointed that State Councillor Dawn Suki Sam Suki has not used the position
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစစ်ကြီးအနေနဲ့ရခိုင်မှာဖြစ်ခဲ့တဲ့ဖြစ်ရတွေပေါ်တားဆီးကာကွယ်ဖို့ဒါမှမဟုတ်အပြစ်တင်ဝေဖန်ဖို့အတွက်ကျင့်ဝတ်ဩဇာအရယက်တီပြောဆိုတာမျိုးမရှိတဲ့အတွက်အင်မတန်စိတ်ပျက်ရပါတယ်
အခုဒီအစီအစဉ်ဆောင်နဲ့ပတ်သက်လို့နောက်ဆက်တွဲလှုပ်ဆောင်ရမယ့်ကိစ္စတွေအတွက် EU ဥရောပသမဂ္ဂအနေနဲ့ကုလစုံစမ်းရေးမှုတွေကိုဒီသတင်းပတ်အတွင်းမှာတွစ်ဆုံညှိနှိုင်းသွားမယ်လို့ EU ပြောခွင့်ရသူကပြောပါတယ်။အစီအစဉ်ဆောင်ထဲမှာတော့ဒီပြီးခဲ့တဲ့နှစ်ဩဂတ်လတုန်းကအာဆာလနဲ့ကင်ဖွဲ့ကနေပြီးတော့မြန်မာလူမျိုးရေးတပ်စခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့စစ်စင်ရေးအတွင်းလူသတ်မှု၊လေမဆိုင်ရာကြမ်းဖက်မှု၊ဖမ်းဆီးညှဉ်းပန်းမှု၊ရွာမီရှို့မှုစတဲ့လူခွင့်ချိုးဖောက်မှုဖြစ်ရတွေကိုမှတမ်းတင်ထားပါတယ်။ဒါပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကလူခွင့်ချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။မြန်မာစစ်အကကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်သက်မခံသလိုလူခွင့်ချိုးဖောက်မှုဆိုင်ရာနိုင်ငံတကာဆွဆွဲချက်တွေကိုလည်းချက်ကားလွန်းနေစုပြီးတော့တုံ့ပြန်ထားတာပါ။ဒါပြင်ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာချက်လက်စုဆောင်ရေးအဖွဲ့ကိုမြန်မာစစ်အကလက်မခံသလိုပြည်ဝင်ခွင့်လည်းမပေးခဲ့ပါဘူး။စုဆိုင်ရေးအဖွဲ့ရဲ့အခုအစဉ်အလာပါဖော်ပြချက်တွေနဲ့ပတ်သက်လို့မြန်မာစစ်အကတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ကိုသိရဖို့မေးမြန်းခဲ့ပေမဲ့အခုချိန်ထိတုံ့ပြန်ပြောဆိုချက်မရသေးပါဘူး။အခုဒီအစင်ကစားကိုတော့စက်တင်ဘာလ18ရက်နေ့ကြာလို့ရှိရင်ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းသွားမယ်လို့သိရပါပါတယ်ခင်ဗျာ
။ကိုသားညုံဦးစုစည်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲဒီကနေ့မှာပဲတက်ဘရောကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်အပါအဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတို့ရဲ့အကောင့်တွေကို Facebook ကနေပြီးတော့ပိတ်ပင်လိုက်ပါတယ်။ဒီပေါ်မှာမြန်မာနိုင်ငံရေးလေလာကဲခတ်သူတွေရဲ့အမြင်တွေကိုစုစည်းတင်ဆက်ပေးကြပါတယ်။ဒီကနေ့မှာပဲ Facebook company ကနေပြီးတော့တက်မတော်ကောက်ွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်ပါဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေဟာမြန်မာနိုင်ငံက Facebook ရဲ့စီးမင်းစီးကဲ့အနေနဲ့မကိုက်ညီတဲ့အတွက်ပိတ်ပစ်လိုက်ကြောင်းကြေညာလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကိုပိုင်အကောင့်အပြင်တက်မတော်ကောက်ွယ်ဦးစည်းချုပ်ရုံးအကောင့်နောက်စစ်တပ်ရဲ့မြဝတီရုပ်သံလိုင်းလည်းပါဝင်ခဲ့ပါတယ်။အခုလိုပိတ်လိုက်ရတာကတော့မြန်မာနိုင်ငံအတွင်းကကြမ်းဖက်မှုတွေဟာအမုန်းစကားတွေသတင်းသမားတွေကို Facebook ကနေရည်ရွယ်ချက်ရှိရှိဖြန့်ဝေတာကနေပြီးတော့မှဆက်ဆက်လာတဲ့အတွက် Facebook ကအခုလိုတိုးမြင့်ရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ကြေညာချက်မှာပါရှိပါတယ်။ဒီပေါ်မှာမြန်မာနိုင်ငံရေးလေလာအကဲခတ်သူတွေကတော့အမြင်အမျိုးမျိုးရှိပါတယ်
။ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီရခိုင်ပြည်နယ်မှာဖြစ်သွားတဲ့အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားပေါ့နော်ပုံစံမျိုးစုံနဲ့ပိုတိုးလာတယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်မြင်မိပါတယ်။ဆိုတော့ဒါပေမဲ့လည်းအခုလို Facebook ဒီလိုစီမံခန့်ခွဲတဲ့အဖွဲ့ကပေါ့နော်ကျွန်တော်အခုလိုမျိုးတချို့ဒီတက်မတော်နဲ့ဆိုင်တဲ့အကောင့်တွေပါတွေပယ်ဖျက်လိုက်တယ်ပိတ်လိုက်တယ်ဆိုတာမျိုးကျတော့တစ်ဖက်သားကြမလားလို့လည်းကျွန်တော်ထင်တယ်။ဆိုတော့နောက်တစ်ခါကျတော့လေဒီလိုလုံးလိုက်တဲ့ဆောင်ရွက်မှုကြောင့်ပေါ့နော်ဟိုလိုချင်တာကအကျိုးတစ်မျိုးဟိုဆေးကြောင့်ပူလေးတယ်ဆိုရဲကျွန်တော်တို့မြန်မာစကားလည်းရှိပါတယ်။အဲ့တော့ဟိုဖြစ်သွားတဲ့ရလက်ကအကျိုးတစ်မျိုးဒါမျိုးလည်းဖြစ်နိုင်မယ်လို့ထင်ပါတယ်။
ဒါကတော့ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတိုးလာတဲ့အနေအထားပေါ်ပို့ပြီးတော့မှအချိန်မြင့်လာတဲ့သဘောလို့မြန်မာနိုင်ငံရဲ့အကြေခံဥအောင်သူငင်းကမြင်ပါတယ်အဓိကတက်မတော်ပိုင်းထိတ်တန်းကောင်းဆောင်နေတဲ့စစ်တပ်ဘက်ကသတင်းဖြန့်ကျင်နေတဲ့အဓိကသတင်းမီဒီယာရန်နေရာတွေကိုပိတ်ပင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းသုံးသပ်ပါတယ်
အဲ့ပါ UN report မှာကဆွဆွဲချက်တွေကသူကရှိထားတယ်တက်မတော်ထိတ်တန်းဟိုကောင်းဆောင်ဘုရင့်မူကြီးမေအောင်လိုင်ကိုယ်တိုင်ကအဲ့ဒါပါသွားတော့ပေါ့နော်တာဝန်ရှိတဲ့သူအနေနဲ့အဲဒီလူတွေကသူ့ရဲ့ဟိုထုတ်ပြန်ချက်တည်းမှာသူတို့ရေးထားတာကြတော့လူခွေရေးချုပ်ဖောက်မှုပဲဒီအထူးသဖြင့်ရေးခိုင်းပြီးတဲ့မြောက်ပိုင်းကတိစရီမှာဟိုပါဝင်ပတ်သက်တယ်လို့သူတို့အထောက်ထားတယ်သူတို့ရထားတယ်ရထားတော့အဒီလူတွေနောက်ဒီလူတွေနဲ့ပတ်သက်နေတဲ့ဆာမျက်နှာတွေကနေပြီးတော့နောက်ထပ်ဒီအမုံတရားပြန်ပွားတာတွေမလုံနိုင်အောင်လူခွေချုပ်ဖောက်တာကိစ္စတွေကိုလည်းအဒီကနေပြီးတော့မှမလုံနိုင်အောင်သူတို့တွေကဒါကိုကတ်တက်လိုက်တယ်လို့အဲ့လိုမျိုးဆိုတယ်တကယ်တကယ်ကြတော့ဒီတမ်းမတော်ကကွေဦးကြီးချုပ်ရုံးရဲ့သမဏာရဲမှာဘာရီဘာရီပေါ်ပြထားလို့ပေါ့နော်အဲ့ဒီဥစ္စာတွေကအမုန်းတရားဖြစ်စီတယ်ဘယ်အကြောင်းအရာတွေဖြစ်စီတယ်အဲ့လိုမျိုးဟိုနီးနဲ့ဟိုနမူနာတွေဘာတွေနဲ့လုပ်ရဆိုရင်တော့ ဟိုကျွန်တော်တို့အနေနဲ့ဆိုရင်တော့ပုံပြီးသိတော်မယ်လို့ထင်တယ်အဲ့လိုမျိုးအထောက်ထားနေတယ်ဆိုရင်အခုကအဲ့လိုမဟုတ်လူကိုချေခံသွားတာကသာမဏေကတခုပိတ်ချင်တယ်ဆိုရင်ဒီသာမဏေကလည်းမှာပါပါတယ်ဆိုတဲ့ဟာနဲ့
ပေးပို့ပြီးတော့မလို့ကျွန်တော်အဲ့လိုတူးရင်းနေတယ်မြန်မာနိုင်ငံရဲ့လေလာသူဥပဘိုလ်ကျော်ညင်းကလည်းအခုလိုရှုမြင်ပါတယ်ဒါဟိုလစ်ဘရယ်အဂျန်ဒါဆိုတာရှိပါတယ်သူတို့အခုလုပ်နေတာပေါ့နော်ဆိုတော့လစ်ဘရယ်အဂျန်ဒါကရှင်းရှင်းပြောရင်ပရက်ရှာပေးတာပေါ့နော်ဗမာနိုင်ငံကိုပရက်ရှာပေးတာပေါ့သူတို့ကပရက်ရှာပေးဘူးဘယ်လိုပေးမလဲနော်ဒါစစ်တပ်ကပဲပေးရတာပေါ့နော်ဆိုတော့သူတို့က သုံးနဲ့ပရက်ရှာပွိုင်းကစစ်တပ်ပဲဟုတ်ဆိုတော့စစ်တပ်ပဲဆိုတော့အရင်တော့ကဗိုလ်ချုပ်မမအောင်လို့ပါတယ်သူတို့သုံးနေအခုနောက်တစ်ဆင့်မြင့်ပြီးတော့စစ်တပ်စစ်ကောင်းဆောင်တဲ့ဒီကုလုံးသူတို့ဒီဆွဲချက်တင်လာတာပေါ့ဗျာရှင်းရှင်းပြောရင်တော့ဒီဒါကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကတော့ရှင်းပြလောကကြီးစားကြီးပါပဲသူတို့
Facebook follow လုပ်ထားတဲ့ Facebook account 17 ခု Instagram account တစ်ခုနဲ့ Facebook page 52 ခုကိုဖယ်ရှားလိုက်ပြီးဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်ဒါအပြင် Facebook ပေါ်မှာမမှန်မကန်ဆောင်ရွက်နေကြတယ်ဆိုပြီး page 46 ခုကိုလည်းဖယ်ရှားလိုက်ပါတယ်မြန်မာနိုင်ငံအတွင်း Facebook တလွဲသုံးနေတာတွေကိုညှိပညာအရှိန်မြင့်ပြီးဆက်ပြီးကာကွယ်ဆောင်ရှောက်သွားမယ်လို့လည်း Facebook ကုမ္ပဏီကပြောဆိုထားပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လက်ပေးလက်ယူကိစ္စတွေမှာပြည်သူတွေကဝိုင်းဝန်းတိုင်ကြားဖို့လိုသလိုစီးပွားရေးလုပ်ငန်းရှင်တွေဘက်ကလည်းတာဝန်ယူပြီးတော့လက်ပေးလက်ယူကင်းရှင်းအောင်ဆောင်ရွက်ဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောက်ဆန်းစုကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်။နေပြည်တော်မြန်မာ Convention Center တက်မှာပြင်ပါတယ်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုသွားတာပါ။ အကြောင်းစုံကိုတော့ VOA
မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။စီးပွားရေးလုပ်ငန်းတွေအထူးသဖြင့်လုပ်ငန်းတင်တာစီပြန့်ခေါ်ရေးစနစ်တွေမှာလက်ပေးလက်ယူကင်းရှင်းမှုနဲ့မလိုအပ်တဲ့ကျိုးလီစနစ်တွေနှောင့်နှေးကြံ့ကြာမှုတွေရှိနေတဲ့အတွက်အခုလိုပိတ်ဆို့တာရေလျှော့ပေးမှာအကြံဉာဏ်ပေးဖို့နဲ့ဝိုင်းဝန်းပါဝင်ဖို့စီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန ကျွန်တော်တို့ရဲ့စီးပွားရေးကုန်သိက္ခာကအဂတိလိုက်စားမှုပေါ်လဲမူတည်နေကြောင်းနိုင်ငံတော်အတိုင်းအမြန်ပုံကကအခုလိုပြောသွားပါတယ်ကျွန်တော်တို့အသိပေးပါဘယ်သူလုပ်ပါလဲဆိုတော့ဒီတိကျကြအသိပေးပါကျွန်တော်တို့စပြီးတော့အရေးယူအောင်မှာပဲဒီလိုအရေးယူလိုက်ပြီဆိုလို့ရှိရင်ဒါကြီးကတဖြည်းဖြည်းပျောက်သွားမှာပါတဖြည်းဖြည်းမဟုတ်ဘူးကျွန်တော်တို့မြန်မြန်ပျောက်သွားစီချင်ပါတယ်ပထမဦးဆုံးကျွန်တော်တို့ ဒီနေ့မှာကျွန်တော်စိတ်တွေဖြစ်လာမှာပါဒီတန်တဲ့ကိစ္စနဲ့ပတ်သက်လို့အထူးဖြင့်တန်ရာရေးပြပါပါတယ်တန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မမှန်မကန်လေးထားရရှိတယ်အဲ့ဒီဟာလည်းဒီလပိလာယူနဲ့ဆက်နွယ်နေတယ်ဆိုတော့အဲ့ဒီလိုရှိတယ်ဆိုလို့ရှိလို့ရှိရင်ကျမတို့အတိပေးကြကျမတယ်တန်တဲ့နဲ့ပတ်သက်လို့တော့ဒါကျမတို့ရဲ့စိန်ခေါ်မှုကြီးတစ်ခုပါပဲ
ဒီမှာလည်းနိုင်ငံမှာဆိုလို့ရှိရင်ဒီအစီအမံကိန်းတွေပြီးတဲ့အချိန်မှာမပြီးရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျွန်တော်ပြန်ကြည့်လိုက်တဲ့အခါကျတော့တန်တာကိစ္စတွေနှေးကွေးနေခြင်းပဲဖြစ်ပါတယ်။မကြာသေးခင်ကစလို့မြန်မာကျောင်းဝေတံပေါ်ကြာစင်းမှုတွေဖြစ်ခဲ့ပြီးအမေရိကန်ဒေါ်လာကိုကျပ်1500ကျော်အထိကျစင်းသွားခဲ့ပြီးရဲ့နောက်ပိုင်းမှာအခြေခံစားတောက်ကုန်တွေဈေးတက်မှာဈေးကွက်အပေါ် စီးပွားရေးလုပ်ငန်းရှင်တချို့ကကြံပေးတင်ပြကြပါရယ်ပြီးတော့စောက်လုပ်ရေးလုပ်ငန်းတွေမှာအခွန်လျှော့ချပေးဖို့နဲ့ဘဏ်ချင်းဝေတုံးနှုံကိုလည်းစပုံးချကိုင်းတော့အောက်ကိုထားပေးဖို့လုပ်ငန်းရှင်တချို့ကတောင်းဆိုပါရယ်နိုင်ငံတော်အတိုင်းအမြန်နဲ့စီးပွားရေးလုပ်ငန်းရှင်တွေကနှောင်း၁၆ခုနှစ်မှာလည်းတွဲဆောင်ခဲ့ပြီးအခုကဒုတိယအကြိမ်ဖြစ်ပါရယ်
ဒီညနေ့မှာလည်းနိုင်ငံတော်အတိုင်းအမြန်နဲ့အခွန်အများဆုံးထမ်းဆောင်ထားတဲ့စီးပွားရေးလုပ်ငန်းရှင်တွေတွဲဆောင်ခဲ့ပြီးဝန်ကြီးဌာနတွေနဲ့လုပ်ငန်းရှင်တွေစကားဝိုင်းဆွေးနွေးပွဲကိုလည်းပြုလုပ်သွားပါရယ်ခင်ဗျာကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်မျိုးသားစည်းရုံး KNU ရဲ့၁၆ဂျင်းမြောက်ကွန်ကရစ်ရဲ့သတင်းကိုဆက်ချင်ပါတယ်ကရင်မျိုးသား KNU ရဲ့ ဒီနေ့ကတော့ဒီညခိုင်ပြည်နယ်မှာဖြစ်သွားတဲ့အရင်းနဲ့ပတ်သက်လို့နိုင်ငံတကာဖိအားပဲ KNU နဲ့လို့ KNU တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ် KNU အနေနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုအထိရောက်အောင်လို့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းတွေကနေဆက်သွားမယ်လို့လည်းဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
Okay, ma. KNU Duriya Jai Puhu Mieran Komati Siwe Gani Lashi Nyen Chanji Lunghan Sen Apayin Duen NC Lunghan Sen Apayin Duen Ma Nale Mu Fwe Ma Nere Achen Nere Gu Su Nike Relu KNU Dwepa Duen Mu Ne Padu Sohla Thonga Kulu Jowa Re NCAA Kondako
Loa Ma Pai Ma Tua Nale Mu Lue Da Rishida Ma NC Boma Shini De Dwe Da Tungi Jeti Ga Tchou Ga Le Tungi Nen Leng Kuya Otam Do Jano Ta Inga Riyo ပါဒီရောအဲ့တမကျနဲ့ဖွင့်ဆိုချက်တွေကအခုနေဦးဖြစ်တဲ့တက္ကနာကဒီအနေချက်ပေါ်တော့နောက်တစ်ခုကတော့ဒီ
ပုံမှန်ကောင်းမှုနဲ့လုပ်ငန်းစဉ်တွေအကောင်အထည်ဖော်နိုင်ဖို့နိုင်ငံတော်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းဘရူဆိုလာသုံးကပြောပါတယ်။တရားယူနေတဲ့ညှို့မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ရောက်အောင်နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကနေသွားမယ်လို့ဘရူဆိုလာသုံးကပဲအခုလိုဆက်ပြောပါတယ်။ဒီကတော့နိုင်ငံရေးဆွေးနွေးမှုအတွက်အတိအကျနဲ့ဒီမော်ဒီဖွဲ့ မရှိဆိုတဲ့ပြည်တော်စုကိုတော့အလိုလက်ခံနိုင်တဲ့ဒီကံမူရအောင်တော့နိုင်ငံဆွေးနွေးပွဲနဲ့တခြားကျွန်တော်ပြောစားပြီးတော့ဒီဆွေးနွေးပွဲဝင်ပါတော့ဒါတော့ကျွန်တော်ရဲ့ဒီရက်ဒီ channel ကိုပေါ်မှာပို့ဆောင်နေဖြစ်တော့ပါမယ်
KNU ဟာမြန်မာဆိုရနဲ့ NCA တွေ့ရဆန်ချုပ်လက်မှတ်ရေးသားပြီးပြီမဲ့လဲတမတော်နဲ့ရန်ပန်ရန်ကစစ်ရေးပဋိပက္ခဖြစ်ပွားနေပါတယ်ပြီးကြတဲ့မလဆန်ပန်းကျုံကဖာပုံခရိုင်ခေပူနဲ့လေမူဘလော့ကျာလမ်းဖုံးလို့ဖို့ဆိုပြီးတော့တမတော်ကနေစစ်ရင်အားထုတ်ချက်လာသလို KNU တမ၅ကျားနှစ်ဖက်စစ်ရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလေမူဘလော့ဒေသခံဆယ်ရွာကရွာသား2000ကျော်ဟာရွာကနေတင်းချောင်နေခဲ့ရပါတယ်လက်ရှိမှာတိုက်ပွဲဖြစ်ပွားမှုမရှိတော့ပေမဲ့လဲတမတော်ကလည်းတိုင်ရသူခြားရစဲခြင်းတွေကြောင့်ဒေသခံရွာသားတွေစိုးရိမ်စိတ်ရှိနေစေလို့ကရင်ငင်းချရေးထောက်ကူပြုကွန်ရက်ပြောရေးဆိုခွင့်ရှိသူစောစိုးတို့ကဆိုပါတယ
်အခုလောလောဆယ်မှာတော့တခြားတွေပြဆိုပြီးတော့တော့တချို့တော်လည်းများပါလိမ့်ဆိုရဲနေရာမြေဆောင်ရလို့တော့အခြေအနေကြည့်တော့ပြန်လုစားရရှိတယ်တော်လေးတော့ပြန်သွားတာပေါ့နော်တချို့ကတော့သုံးနေတော့တချို့ကတော့မပြန်ရတော့ဘူးလေလို့မျိုးစစ်သားတွေကတော့တို့တော့ပြန်ဆုံမယ်လို့ပြောတာပဲဒါပေမဲ့အခုပြန်မဆုံဘူးဒီလိုတစ်ခါနေလို့လည်းတို့ကတော့ပုံမှန်ပြင်ဆင်ရရှိတယ်တက်တယ်တက်ချင်းတာလည်းရှိတယ်အဲ့လိုပါ
ကရင်ပြည်နယ်ကဒေါနတောင်ချီမှာဒီလ6ရက်နေ့ကနေ24ရက်နေ့ထိကရင်မျိုးသားစည်းရုံး KNU ရဲ့ဒုတိယကြိမ်ဗဟိုအမြဲတမ်းကော်မတီစည်းဝေးကျင်းပခဲ့ပြီးငင်းချိုင်းရေးလုပ်ငန်းစဉ် NCA ကောင်ထယ်ပေါ်မှုလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒီစည်းဝေးကနေစစ်ပွဲကြောင့်နေရကိုစွန့်ခွာနေရတဲ့ထိုင်းမြန်မာနေသားရောက်ဒုက္ခသည်တွေနိုင်ငံတကာအကူအညီရောက်လာတာနဲ့အတူနေရရင်းကိုအတင်းပို့ဆောင်လာမလို့ဘူးနိုင်ငံတကာကနေအကူအညီဆက်လက်ပေးနိုင်ရေးအတွက်ကြိုးပမ်းသွားမှာဖြစ်သလို NCU ကိုအကြောင်းမျိုးမျိုးကြောင့်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုလည်းထိတွေ့ဆက်ဆံပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်း KNU ဘက်ကဩဂုတ်လ24ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အလားတူညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဗဟိုလူမှုဆောင်ကော်မတီစည်းဝေးကနေလက်ရှိငင်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူဦးသွန်းစောကပြောပါတယ်
ကျွန်တော်တို့ UNFC ဘက်ကတော့တတိယမှာဆောင်ဝင်ပြီးတော့မှဒီတနင်္ဂနွေနေ့ပြည်သက်ရေးကြီးကနေတစ်ဆင့်ငင်းချမ်းစွာနဲ့အင်္ဂလိပ်စပွဲဝိုင်းပေါ်မှာဒီကျွန်တော်တို့ရဲ့ဖြစ်ရှိနေတဲ့ပဋိပက္ခတွေကိုဖြေရှာဖို့အဲ့ဒီသဘောထားရှိပါတယ်ကျွန်တော်တို့ကဆက်လက်တောင်းနေပေါ်သွားဖို့ဆိုတဲ့သဘောထားရထုတ်ပြန်ခြင်းဖြစ်ပါတယ်
ဩဂုတ်လ26ရက်နေ့ထိုင်းနိုင်ငံမှာကျင်းပပြုလုပ်ခဲ့တဲ့ UNSC ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးမှာ KND မျိုးရာသုတ်သက်ရေးပါတီ KMPP ရခိုင်မျိုးရာကောင်စီ ANC မွန်ပြည်တပ်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး NDU မြောက်ပိုင်းရှမ်းပြည်သမ္မတ SSVP စတဲ့အဖွဲ့၅ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။မြန်မာဆိုရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့က KNU RCSS SSC တောင်ပိုင်းရှမ်းပြည်သမ္မတအပါအဝင်၁၀ဖွဲ့သာ NCA ပြည်ရလက်မှတ်ရေးသွင်းနိုင်ခဲ့ပြီး UNSC ဖွဲ့ဝင်လက်ကျန်၂ဖွဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ခုနှစ်ဖွဲ့နဲ့တော့လက်မှတ်မရေးထိုးနိုင်သေးပါဘူးခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနှာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနာရီဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းရွာနဲ့အတူသူယုံကြည်အားစီစဉ်မှနားဆင်ရမှာကတော့
လူရဲလို့ဖြစ်လာရင်ကိုဘဝမှာကိုတန်ဖိုးထားရတဲ့တန်ဖိုးတွေစံနှုန်းတွေပေါ့နော်ကိုရဲ့ values တွေ principles တွေအကြောင်းတွေကိုကျွန်မစဉ်းစားထားတာလေးပြန်ပြီးမျှဝေခြင်းပါတယ်ကျွန်မ
မအေကရီရဲ့ယုံကြည်အားနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်အမေရိကန်ဒေါ်လာနဲ့လဲတဲ့နေရာမှာမြန်မာကျပ်ငွေရဲ့တန်ဖိုးထိုးကျနေတာကြောင့်ပြည်ပကနေတင်သွင်းတဲ့လောင်စာဆီတွေဟာလည်းအစမတန်ဈေးမြင့်တက်နေပါတယ်။တက်နေတဲ့ဈေးနှုန်းနဲ့အညီခီးစဉ်တွေစီကရေငှားကပိုတောင်းတဲ့နေရာမှာလည်းအခက်အခဲရှိနေတယ်လို့အငှားရေမောင်းတွေကပြောကြပါတယ်။ဓာတ်ဆီနဲ့ဒီဇယ်တွေဈေးတက်ပြီးတော့တည်ယူပို့ဆောင်ရေးဈေးရိတ်တွေမြင့်တက်နေတာကြောင့်ကိုယ်စိုးနှုန်းတွေကလည်းတဖြည်းဖြည်းတက်လာနေပါပြီ။ဒီအကြောင်းကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဒီပိုင်းနေအတွင်းဒေါ်လာနဲ့လဲတဲ့နေရာမှာကျပ်ငွေတန်ဖိုးတိတိတသာကျဆင်းနေတာကြောင့်ပြပကလောင်စာဆီတင်သွင်းပြီးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ဈေးတွေလည်းတရရိပ်တက်လာနေတာပါ။အဲဒီလိုဓာတ်ဆီနဲ့ဒီဇယ်ဈေးတွေတက်နေရခြင်းရဲ့အကျိုးသက်ရောက်မှုကြီးရဟာတက္ကစီအငှားရင်မောင်းတဲ့သူတွေအပေါ်ချက်ချင်းရိုက်ခတ်နေတာပါ။စီဈေးတွေတက်ပေမဲ့ခီးသည်တွေထံကရင်ငှားကပိုတောင်းလို့မလွယ်ကူကြောင်းပြောလာသူကတော့ရန်ကုန်မြို့မှာအငှားရင်မောင်းနေတဲ့ကိုသိန်းစောဖြစ်ပါလေ။
ဒီလေးတက်လိုက်တော့ခီးတယ်လေးကြီးကနေပြီးတော့ပတ်သက်တိုးတောင်းလို့ကတော့ခက်တယ်လို့ကခီးတရားလေးလေဟိုဥမာ2500ခီးဆိုလို့ရှိရင်3000မပေးနိုင်ဘူးက2500ပဲတော့ပုံသွားတာပေါ့နော်အဲ့တော့ဟိုအငှားရင်သမားတွေကဒီလေးကြီးတဲ့ပုံပြီးတော့ဘူးလိုပုံစံမျိုးတက်နေတော့မှပဲသူကအရင်ကဆိုလို့ရှိရင်3000-4000လောက်ရတယ်နေလေ4000ဝက်လောက်ရ5000လောက်ရတဲ့ခါကြီးကမရတော့ဘူးမရတဲ့ခါကျတော့သူကဘလို့ကောင်းလဲဆိုတော့တိတ်ွက်ချီရမကြိုက်တော့တကယ်လို့အုံနာကြီးပေးရမယ်ဟိုပေးရမယ်လူတွေဆိုလို့ရှိလို့ရှိရင်ပိုးမကြိုက်တော့တချို့ဆိုလို့ရှိရင်ဟိုပတ်ပြီးတော့ဧည့်တွေကိုရှာတာမျိုးမလုပ်လို့မရဘဲနဲ့ရက်နာပြီးတော့ပဲရက်ပြီးတော့ပဲစောင့်ပြီးတော့အဲဧည့်တွေရှာတဲ့ပုံစံမျိုးကိုပေါက်လာတယ်ဒီနဲ့နည်းနည်းတက်လာရင်တော့ကျွန်တော်အမြင်တော့တထောင်သားဝန်းကျင်ဆိုရင်တော့တစီယာရီဒီမားရီယာနာခဏတော့နားထားမယ်ဟိုမြင်နေလေ
ဓာတ်ဆီနဲ့ဒီဇယ်တွေဈေးတက်နေပြီမဲ့ဓာတ်ငွေနဲ့မောင်းတဲ့အငှားရည်တွေကတော့သူတို့လိုတမယိုးကြဓာတ်ဆီနဲ့မောင်းတဲ့သူတွေလည်းအလုပ်ပိုးဖြစ်နေသေးတယ်လို့လည်းကိုသိန်းစောကပြောပါတယ
်။နောက်ပြီးတော့စီဈေးကလည်းဘယ်လိုခေါ်မလဲတချို့ကျတော့ gas ရှိတဲ့လူကတော့အာတော့ဆွဲနိုင်တာပေါ့နော်။အဲ့လိုမျိုးတော့တစ်ချမ်းလေးတော့ရှိတယ်။ gas သမားကတော့ပတ်ပြီးတော့ဆွဲပြီးတော့ခီးတယ်ချာနိုင်တယ်။စီသမားကတော့ခက်ခဲကြည့်တဲ့အတွက်မချာနိုင်တော့ဘူးပေါ့။အဲ့လိုမျိုးတော့ရှိတယ်။ခုလောလောဆယ်တော့ကျွန်တော်တို့ဗမာပြည်မှာအဲဒီ grab ဆိုတာလေအဲ့ grab ကတော့သူကတော့အဲ့ဒီသူစီမှာ5,000-20,000ပေးပြီးတော့အဲ့တော့ partnership ပုံစံမျိုးနဲ့ဒီလိုပေါ့သူတို့ကခေါ်ပြီးသူရဲ့ application ပေါ်မှာခေါ်ပြီးတော့သုံးတဲ့ဟာတွေရတဲ့ဆိုရင်တော့အဲ့ဟာတွေကတော့နည်းနည်းလေးတော့ကြိုက်တယ်ပေါ့နော်ဒါပေမဲ့လည်းသူကလည်းတချို့တစီသမားတွေကလည်းမကြိုက်ကြဘူးဒါပေမဲ့သူကြီးပဲလည်းအားကိုးလို့မရဘူးအပြင်ကအောက်တိုက်ပေါ်အဲ့ဒီနားပေါ်မှာတားတဲ့ခီးတွေတွေနဲ့ဒရက်နဲ့တွဲပြီးတော့တွဲပြီးသုံးရင်တော့နည်းနည်းလေးတော့အငြင်းရတယ်တော့ဟိုမရှိပေမဲ့အဲငွေလေးတော့နည်းနည်းတော့ပို့ခံတာမိတာပါနော်အချို့ခီးတက်စီသမားတွေကတော့မကြိုက်ဘူးပေါ့ဘ
ဒါတိုက်ကိုတက်လာတဲ့အတွက်ကတော်တော်လေးဟုတ်ဆိုတယ်မြန်မာနိုင်ငံကထွက်တဲ့ရန်နဲ့တဘာဝတန်းွေမျိုးစုံကိုထိုင်းတရုတ်စတဲ့အင်းကြီးနိုင်ငံတွေကိုထွက်သမျှအကုန်တင်ပို့ရောင်းချနေတာပါဒါပေမဲ့မြန်မာနိုင်ငံမှာအသုံးပြနေတဲ့လောင်စာဆီတွေကရောဘလို့ရောက်လာကြတာပါလဲမြန်မာနိုင်ငံကိုလောင်စာဆီတွေတင်သွင်းလာတဲ့အခြေခံသဘောတရားတွေကိုတော့ရန်ကုန်မြို့ကစီးပွားရေးသမားတဦးဖြစ်တဲ့ကိုမင်းမြ ตัวเปลี่ยนเป็นเนี่ยเปลี่ยนอยู่ดีกว่ายาวชาเลยดีกว่าจะไปหน้าไปเช่นเนี่ยบอกท้ายตัวนี้ก็จะไปยาวเนี่ยสุดเลยลูกอ่ะตัวช้าเลยฮัลโหลพี่ไอ้ข้าจ้ารอรู้พี่เรื่องตัวลุงอายาวมาตัวเราก็รอที่คนในนี้เปลี่ยนเวลาไปดิที่แกนี่ก็ส่งแกนี่ดีกว่าตัวอาสัวนี่ดีกว่าตัวนายแกนี่ดีกว่าดีเป็นยาวชาคนเนี่ยเดียวปีท่าเราที่ไอ้ยาวชาคนดีกว่าดีกว่าเปลี่ยนเช่นเราไอ้เราบอกพี่เรื่องตัวอันนี้ก็จะจ้าเราอย
ချက်ချလိုက်တာဒီပြန်ရင်ဘယ်လောက်ဆိုပြီးတော့ချက်ချရည်သူကဒီမိုနဲ့ကယ်ရီလောက်လာဒါလည်းမှာသူကဘောက်လဲဆိုတော့အဲ့ဒီမြဝနေပြီးတော့ဒီကျွန်တော်ရေကုန်ပြီးလက်ကိုလည်းအချိန်မှာတဲတဲ့ဒီစီတန်းကနေဒီစီတောင်ကနေမှာသူကရောင်းရောင်းဒါဒီဖိုက်အစင်ရောဒါဒီသူရောင်းရောဒါဒီသူပတ်ဆိုရောင်းရောဝါလာဘောကိုရစီစေးတွေများတင်တာတဲ့ပုံများနေတာကြာတင်တဲ့အချိန်မှာကြာတင်တဲ့လောက်ကြာမသွားတာတွေဟာစီးပွ
ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒ
ကတာပြန်ချရင်ငါးချက်လောက်ပြန်ချပြောနိုင်ကြပါလေကတာလည်းရင်းနေသေးတင်းနေပြီးတော့တက်စီမှာဆက်ရောင်းလာလည်းမရှိဘူးအစိုးရလည်းပြောတာကဒီ92 95 တွေကျွန်တော်တို့ဒီဟော့တိန်တွေတို့ကဝယ်လောင်မယ်ဒါနဲ့ဒီတက်စီမီဒါစီကိုဝယ်လောင်လိုက်ရင်အဝေးပြန်ထားတဲ့နေသွားပါလေကွာအရှုံးပေါ်ပါလေ
ဒီက
ရင်းနေသေးကိုလောင်ပြီးမှတက်စီနဲ့ဆက်ရောင်းဖို့အဲ့ရတယ်ပြီးတော့ပြန်ထုတ်မလာအဆင်ပြေကြပါလေ
တက်စီနဲ့ဒီဇယ်ဈေးတွေဟာပြီးခဲ့တဲ့လလက်ရှိအချိန်နဲ့ဆိုင်ရင်တတိတာကိုဖြန်းမြကျ40ကနေ50လောက်အထိတက်သွားတယ်လို့ဆိုပါတယ်အစိုးရကဈေးနှုန်းကန့်သတ်ထားတာမျိုးမရှိတဲ့အတွက်တဆိုင်နဲ့တဆိုင်ဈေးနှုန်းဟာလည်းကွာခြားနေတာပါအဲ့ဒီလိုလောင်စာဆီဈေးတွေတက်ပြီးပို့ဆောင်ရေးဈေးတွေတက်ကုန်တာကြောင့်အခြေခံစားသုံးကုန်ဈေးတွေလည်းမြင့်မားလာနေတဲ့အကြောင်းကိုမင်းမင်းကပြောပါတယ
်ဆန္ဒတွေကြီးခြားချက်ပါသွားတဲ့အကြောင်းလေတက်စီတော်ကအရင်တော့ကကိုက1000ခရီးအခုချိန်မှာ2000ဖြစ်သွားပြီလေအဲ့လိုမျိုးအဲ့တော့ကစုံရဲ့တစည်းကကျွန်တော်တို့အခြေခံသတ်မှတ်စုံဒီအတီးရတစည်းက400တွေအခု900တွေတက်ဖြစ်လို့ဖြစ်အဲ့လိုမျိုးဆန်တော်မကျွန်တော်တို့ဒီဆန်ကြောတော်မှာကျွန်တော်တို့ဟိုပေါ်ဆိုင်မွေးပေါ်တော့ကျွန်တော်တို့ယူရတဲ့စားတဲ့တာဘယ်လူပြန်နာစားတဲ့ဆန်တော်ပါကျွန်တော်တို့အိတ်ကို9000 6000လောက်ပြတ်သွားတယ်ဘူးတင်းခွဲအိတ်ပေါ်တော့ကျွန်တော်တို့အရင်က4000ကျော်ပေးရတဲ့ဟာကအခု9000ကျော်လောက်ဖြစ်သွားတာပေါ့ဘာလဲဆိုတော့ဒီအပိုင်းပါတယ်လေတော်တော်ကြီးကိုကြောင်းနေဖြစ်သွားတယ်ပေါ့နော
်အခြေခံလူတန်းစားပြည်သူလူထုကတော့ကုန်စည်နှုန်းတွေတည်ငြိမ်တာကိုလိုလားနေကြတာပ
ါစူရကနေပြီးတော့တေဘူးဆောင်ရေးပေါ်တော့အဓိကတော့စီစင်းလုံးကြောက်လုံနိုင်တော့ပုံစံလုံးကြမယ်လို့လည်းဘာမှထင်နေရတယ်လေအဲ့လိုမျိုးပေါ့ကျွန်တော်တို့ဝင်နေလာတာတိုးတယ်အခုချိန်မှာဘာမှမထူဘူးလေအကုန်လုံးကလိုက်တက်နေတယ်ဆိုတော့ဟိုဈေးလေးတစ်ခုပေါ့နော်ဒေါ်လာဈေးလေးတည်ငြိမ်စေချင်တယ်ပေါ့အကုန်လုံးကတော့တာမန်လူတယောက်ကကိုကဘယ်လိုပြောမလဲဝင်ငွေလေးရှိတာမှန်တယ်ဒါပေမဲ့ဘလောက်လောက်ဖြစ်နေ
မြန်မာနိုင်ငံအတွင်းနေစဉ်အသုံးပြုနေတဲ့စားတောက်ကုန်ဈေးတွေအခုချိန်မှာတက်တယ်ဆိုပေမဲ့အရန်ကြီးတိတာတဲ့နှုန်းနဲ့တက်နေတာမဟုတ်သေးပါဘူးဒါပေမဲ့နိုင်ငံခြားကတင်သွင်းတဲ့ကွန်ပျူစီနဲ့ဆေးဝါးတချို့ဈေးတက်တာအဲ့ဒီနိုင်ငံခြားပစ္စည်းတချို့ပြည်တွင်းကဆိုင်တွေမှာပြတ်လတ်နေတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာနေပါပြီ။လွန်ခဲ့တဲ့တစ်လလောက်ကစလို့ဒေါ်လာဈေးတိတိတသာထိုးတက်နေတာကြောင့်ငွေလဲနှုန်းကိုမထိန်းချုပ်နိုင်ရင်လောင်စာဆီအပါအဝင်လူသုံးကုန်ပစ္စည်းအသေးအမွှားအစုံပြည်ပကတွင်းကုန်တွေအပေါ်မိခိုးအားထားနေရတဲ့မြန်မာနိုင်ငံမှာကုန်ဈေးနှုန်းတွေဆက်တက်နေဦးမှာဖြစ်ပါတယ်။လက်ရှိအတိုင်းဒေါ်လာဈေးတက်ပြီးလောင်စာဆီဈေးတွေလည်းအနောက်ကနေထက်ချက်မကွာလိုက်တက်နေမယ်ဆိုရင်ကုန်စည်နှုန်းတွေတက်တိုင်းအများအားအထိနာလေးရှိတဲ့အခြေခံလူတန်းစားတွေမျောလင့်နေတဲ့ကုန်စည်နှုန်းကျမဲ့အခြေအနေနဲ့တော့ဝေးနေအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်သောတာရှင်များရှင်မနက်ဖြန်အင်္ဂါညတည်းလေလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါ
ခိုင်းပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆူလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ဘရိုက်တာသတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတရင်းလာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်ဒီမှုနဲ့ဆက်နေပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးသဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက ီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သတင်းရှင်တွေကိုကြိုဆိုပါရစေ
။မနက်တဲ့အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။အခုဆက်ပြီးတော့မဆုမြတ်မော်စီဇန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။ကိန်းဆွဲတဲ့ပြဿနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေယောဂါတစ်ခုအဖြစ်သတ်မှတ်တဲ့အဆင့်ထိကိုရောက်နေပါပြီ။ဒီတော့ကိန်းဆွဲတယ်ဆိုတာဘယ်လိုမျိုးပါလဲ။ကိန်းဆွဲတဲ့သူတွေကိုဘယ်လိုမျိုးဂိမ်းဖြတ်ကြမလဲဆိုတာကိုတော့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
အမေရိကန်နောက်ချန်လော့စ်အန်ဂျလိစ်မြို့မှာလေနှစ်တိုင်းလုပ်တဲ့ဖျော်ဖြေရေးဆိုင်ရာ electronic E3 ပြပွဲကြီးမှာတော့ game တစ်တွေ game set တစ်တွေအပြိုင်မိတ်ဆက်ကြတယ်ကိုသားညို့ရေ
ဒီနေ့ E3 ပြပွဲကြီးနဲ့အတူထူးတာကတော့ game ဆွဲတာကိုကျမကြီးဆိုင်ရာယောဂါတစ်ခုအနေနဲ့ကမ္ဘာကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမဆူပြမော
game နည်းပညာတွေကပိုပြီးတော့ဆန်းသစ်လာတော့လူကြီးလူငယ် game ကစားတဲ့သူတွေကလည်းပိုများလာတယ်အပြင်းပြေကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပိုများလာတယ်လေ
အခုဆိုလို့ရှိရင်လောင်းကစားဆွဲသလိုဂိမ်းဆွဲသူတွေပိုပြီးတော့များလာတယ်ဆိုပြီးတော့ကျမကြီးဝန်ထမ်းတွေကလည်းပြောလာကြတယ်ဗျ
ဂိမ်းဆွဲတာအပါအဝင်နည်းပညာအခြေခံတဲ့ကိစ္စမှန်သမျှဆွဲနေတဲ့သူတွေကိုကုသပေးတဲ့ Los Angeles မြို့ကဒီ Cyber Addiction Recovery Center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ဒီ center ကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြတယ်ရှင်
At the Cyber Addiction Recovery Center, we provide assessment and treatment for technology addiction, which includes video gaming, social media addiction, phone addiction.
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေးစင်တာမှာဒီပညာနဲ့ဆိုင်သမျှဆွဲတဲ့ပြဿနာတွေကိုအကဲဖြတ်ကုသပေးပါတယ်။ဗီဒီယိုဂိမ်းဆွဲသူတွေ၊လူမှုကွန်ရက်ဆွဲသူတွေ၊ဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေ၊အွန်လိုင်းပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်။အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထက်မှာအသက်5နှစ်လောက်ငယ်တဲ့အရွယ်ကနေ10ကျော်သက်တွေလူကြီးတွေထိပါပါတယ
်ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုအမူပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေးလာရတယ်တဲ့ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဂရုမစိုက်တော့ဘူးအပေါင်းအသင်းလည်းသိမ့်ရှိတော့ဘူးလူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
အထူးသဖြင့်တော့ဒီဂိမ်းဆွဲတဲ့လူငယ်တွေကြားမှာဒီလိုပြဿနာမျိုးပိုများလာတယ်ဆိုတာပဲမဆူပြန်မော
In the context of running social skills groups which I've done for many years more and more of my clients my group clients were presenting with excessive use of technology and it's right around 2011
ကျွန်တော်တို့လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါနည်းပညာတွေကိုလိုတာထက်အလွန်ကျွံသုံးကြသူတွေပိုများလာတာတွေ့ရပါတယ်2011ခုနှစ်လောက်ကစပါတယ်အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးညံပြင်းတဲ့ပြဿနာပိုများလာပါတယ်ဂိမ်းကိုကျန်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းတင်ဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ
်။မူရစေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေကအခြေအနေတစ်ခုခုကြောင့်ရက်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစ조사ကြတဲ့ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်တက်တွေလည်းအတူတူပဲတဲ့
။အဓိကကတော့သူတို့မှာအုံနောက်ကိုလှုပ်ဆော်ချက်ပြီးတဲ့ဒိုပမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်ရုပ်နေတာကိုမရက်ချင်မနဲ့ဆက်လုပ်ချင်စိတ်ပိုများနေတာလို့ခရစ်စတိုဖာမူလီဂန်ကရှင်းပြတယ်ဗျ။
When it stops abruptly, like when a parent or there's a time they have to stop, they really experience almost spontaneous withdrawals.
ဒီပါရီတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားစေးသမားပြတ်သွားတာမျိုးလိုဖြစ်သွားကြပါတယ်။အဲဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုး၊ကနာမငြိမ်ဖြစ်တာမျိုး၊ဂလန်ကဆန်ပြောတာမျိုး၊ဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြမ်းကြမ်းတန်းတန်းနီးနေကျိုးစားကြတာမျိုးတွေအထိဖြစ်တတ်ပါတယ
်။နီးပညာတွေတိုးတက်နေတဲ့ခေတ်မှာနီးပညာကိုဖျက်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကိုသားညုံရ
They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So it's really teaching this very challenging goal.
The PPR through online board pian tet cha me. Computer phone ni pian tong cha ma be so ro. Tu ro ne ni pinya cha ye she sat san yi ko tin pe ya ba de. Tor tor ro khet khe ba de. Mu ye se ro ayet to long ga za ro swae tu re ko kai twe ya de ni myo tong lo ma ya ba u.
အခု ခေတ် မှာ ဂိမ်း ဆွဲတဲ့ ပြဿနာ အဓိက ဖြစ် ရတာက မြန် နှုံး မြင့် အင်တာနက် တွေ ဈေး ပေါ် လာတယ် စွမ်း အင် မြင့် တဲ့ ကွန်ပျူတာ တွေ ဈေး သက်သာ လာတယ် ဆိုတော့ ဒီ အချိန် မြွေး online ပေါ် တက် ဂိမ်း ကစား နိုင် ကြတယ်
ဂိမ်း တွေ ဂိမ်း set တွေ ရာ လည်း အဆင် မြင့် လာတော့ graphic တွေ အရန် ကောင်း လာတယ် ကိုယ်တိုင် game တွေ ကို ရောက် သွား တယ်လို့ မျိုးကို ခံစား ရတာ ဆိုတော့ ကစား တာ ကို မရက် ချင် တာ က နေ ပြီးတော့ ဆွဲ သွား ကြတော့ တယ် ချင် တာ ပဲ ကို သား ညုံ ရဲ့
It is so accessible and also the gaming computer which used to be a very high end very expensive kind of adult
alonga yoe ku ku ya nai ni de gain kaung kaung ka za nai ne akang sa ayin ga zee ji ye computer myo re ga khu so dollar 1000 win jin law ne we lo ya de mi ta su re a ni ne lwe lwe we nai ne klei re po bi alwe de ku tong nai ja de ayin dollar 4000 pay ya de computer myo re ga dollar 1000 law ne ya ni ba bi computer re ma mo hop ba u pop pop pa pa tae twa nai ne set twe le shi ba de
gain swae de pyatana a sha ma le tor tor le ji de
ပြုတ်တို့ကိုရီးယားရုံမှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်တောင်းကြပြီအခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်တဲ့ WHO ကမ္ဘာ့အကျောင်းအရေးဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီးအခုနှစ်ထောင်ဆယ့်ရှစ်ခုနှစ်အတွက်ထုတ်ပြန်ပေးယောဂဆင်းရဲမှာသွင်းဖို့ပြင်ဆင်ထားပြီးဆိုတာသတင်းကောင်းပဲမှတ်စုမြတ်မော
ဂိမ်းဆွဲတဲ့ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးက2018ရောဂါစီးရဲနဲ့မှာထည့်သွင်းအသိအမှတ်ပြုပါပြီဒါတိတ်ကိုထူးကြပါတယ်ဂိမ်းဆွဲတာကိုပြဿနာတစ်ခုလို့အသိအမှတ်ပြုလာတယ်ဆိုတာတစားစားပြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်
ဂိမ်းဆွဲတာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖော်ပြမယ်ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့ဆက်တဲ့ချိန်မြောက်နိုင်ငံတကာယောဂများပြင်ဆင်သတ်မှတ်ချက်စည်းရင်းကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါတယ်ရှင်
ကိုသားညိုကိုကြီးတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့တက်တက်ရောက်သတင်းလောအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မအေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
အမင်္ဂလာပါအားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောင်သတင်းလာမှာတော့တလောကပဲဆုရသွားတဲ့အမေရိကန် rap အဆိုတော့ post melone တရဘလို့တဲတဲ့ရင်ပုံအဖြစ်မျိုးနဲ့ရောကြုံခဲ့ရပါလဲဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုသက်သက်ရောင်သတင်းလောအစီအစဉ်မှာပြောပြပေးသွားပါမယ် American rap အဆိုတော post melon စီးလာတဲ့ကိုပိုင်ချက်လင်းကပြီးခဲ့တဲ့အင်္ဂါနေ့ဩဂုတ်လ21ရက်နေ့မှာ New Jersey မြို့ကလေရင်ကွင်းငယ်လေးတစ်ကွင်းကနေပြီးတော့စတင်ပြန်တန်းတဲ့ချိန်မှာပဲလေရင်ဘိန်းနှစ်ဘိန်းလုံးတာယာကွဲသွားခဲ့ပြီးမြဲအဲ့လေရင်ကနောက်ထပ်နောက်ရင်အနည်းငယ်မှာတော့ upstate New York လေရင်ကွင်းတစ်ကွင်းမှာပေးရတဲ့ကင်းကင်းနဲ့အရေးပေါ်ဆင်းသက်နိုင်ခဲ့ပါတယ်။သူအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတဲ့အချိန်မှာသူ့ကိုပေးရတဲ့ကင်းစီဖို့ဆူတောင်းပေးကြတဲ့သူတွေနောက်ပြီးတချို့ကလည်းသူအဲ့လိုဖြစ်သွားတဲ့အချိန်မှာသူတည်သွားပါစေလို့ဆူတောင်းပေးခဲ့ကြတဲ့သူတွေအမြင်ကက်ကြတဲ့သူတွေကိုလည်းကျေးဇူးတင်ပါတယ်လို့ပြောသွားပါတယ်။နာမည်မှာဆင်းမင်ဆောင်တွေထူထားတဲ့အဆို
လာရပါသူက I landed guys ဆိုပြီးတော့လေရင်စိုက်ပြီးလို့ Twitter လူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ပါတယ်သူလိုက်ပါလာတဲ့ Golf Stream for ဂျက်လျင်ကတီတာဘော်ရိုလေးစိတ်ကနေပြီးအင်္ဂါမနေ့10နာရီ50မှာထွက်တော့လူစုစုပေါင်း16ဦးလိုက်ပါလာခဲ့ပြီးတော့အဲ့ဒီလေရင်ဘင်းခွဲသွားတာကိုကောင်းကင်ပေါ်ရောက်ပြီးတော့မကြာခင်မှာပဲလေရင်မှုတည်သွားခဲ့တာပါသူတို့တက်တဲ့လေရင်ခွဲပေါ်မှာလေရင်ဆင်းတက်နိုင်မှုအတွက်မိနစ်30လောက်ပတ်ပြီးတော့ပြန်တန်းနေခဲ့ပြီးတော့နောက်တော့အဲ့ဒီလေရင်ကိုတခြားလေရင်ခွဲတစ်ခွင်းစီကိုသွားဆင်ဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ် Rapper Post Malone ကနယူးယောက်မှာတင်းနေတာနေညကကျင်းပသွားတဲ့ MTV Video ကစုပေးပွဲမှာ Rockstar ဆိုတဲ့တခြင်းနဲ့အကောင်းဆုံးတေးတခြင်းစုကိုရရှိခဲ့တာပါဒီတခြင်းကသူ့ရဲ့နောက်ဆုံးထွက်သွားတဲ့ Beer Bonds and Bentleys ဆိုတဲ့တေးတပြားတွေကဖြစ်ပါလိမ့်ရှင်အစရောမက်ဒေါနာတရားမာလာဝီနိုင်ငံကကလင်းငယ်တွေကိုအကူအညီပေးဖို့တည်ထောင်ထားတဲ့သူ့ရဲ့ပရာဟိတလုပ်ငန်းအတွက်ဒေါ်လာ6000အလူကောက်ခံခဲ့တာမှာအဲဒီကောက်ခံတဲ့နေ့24နာရီအတွင်းမှာပဲဒေါ်လာ1000ကျော်အလူငွေရရှိခဲ့တာပါပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာအာဖရိကတိုင်းပြည်တွေကကလေးလေးလေးဦးကိုမွေးစားခဲ့တဲ့မက်ဒေါနာကအခုသူရတဲ့ရန်မုံငွေဇာနှုန်းပြည့်အားလုံးကို Home of Hope မျောလင်းချက်အိမ်လေးလို့နာမည်ပေးထားတဲ့ကျေးလက်ကမိဘမဲ့ကလင်းငယ်တွေအတွက်ရည်စုကူညီတဲ့မာလာဝီဖောင်ဒေးရှင်းကိုလွှဲမှာဖြစ်တယ်လို့ပြောပါတယ်။ဩဂုတ်16ရက်နေ့တော့ကကြာရောက်သွားတဲ့သူ့ရဲ့အသက်60ပြည့်မွေးနေ့အထိမ်းအမှတ်ဖြင့်သူ့ရဲ့ Facebook အကောင့်ကနေတဆင့်ဩဂုတ်လအတွင်းမှာသူဒီရံမွေတွေကိုစုဆောင်းတာဖြစ်ပါတယ်။အထူးသဖြင့်မင်းကလေးငယ်တွေအတွက်ကျန်းမာရေးနဲ့ပညာပေးရေးအစီအစဉ်တွေထောက်ပံ့တဲ့မာလာဝီပရာဟိတအဖွဲ့ကို2006ခုနှစ်မှာသူတည်ထောင်ခဲ့တာပါ။
Hello. I just wanted to say how happy I am to be here in Malawi. It's been a few years.And lots has changed, and I see...
သူကအသက်၄နှစ်အရွယ်မာလာဝီအမွှာညီမဖြစ်တဲ့ Aston and Stella တို့ကို2018ခုနှစ်မှာမွေးစားခဲ့ပြီးတော့မာလာဝီကဒုတိယအကြီးဆုံးမြို့တော်မှာလည်းခရီးစေယုံတရုံဖွင့်လှစ်ထားပါတယ်။ဗဒါနာကအရင်အိမ်ဆောင်နဲ့ရခဲ့တဲ့သူ့ရဲ့ကလေးလောက်ဒက်ဆက်ရော့ဂိုတို့အပြင်မာလာဝီကကလေးတွေပဲဖြစ်တဲ့ David Banden နဲ့ Marcy James တို့ကိုလည်းမွေးစားထားပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ All have my own ya. All have my own ya. Take it on the side and bright red.
မင်းရတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့မတ်ဧကရီကသူဘာကိုယုံကြည်တယ်လဲဆိုတာကိုတင်ပြပေးထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်ဒီပါပြောချင်တာကတော့ဟို humanity လို့ခေါ်တဲ့လူသားစံမှုနဲ့လူရဲလို့ဖြစ်လာရင်ကိုဘဝမှာကိုတန်ဖိုးထားရတဲ့တန်ဖိုးတွေစံနှုန်းတွေပေါ့နော်ကိုရဲ့ value တွေ principle တွေအကြောင်းတွေကိုကျွန်မစဉ်းစားထားတယ်ပြန်ပြီးတော့မျှဝေခြင်းပါတယ်ကျွန်မအခုတလောဟိုကျွန်မရဲ့နေ့စဉ်ဘဝအတွေ့အကြုံတွေရာနေပြီးတော့မှကျွန်မကြုံတွေ့ရတဲ့အတွေ့အကြုံတွေကိုပြန်ပြီးတော့စဉ်းစားဖြစ်တဲ့အာမလူရဲလို့ဖြစ်လာရင်ကိုဘဝရဲ့တန်မှုနဲ့ principle ဆိုတဲ့အကြောင်းကျွန်တော်ခဏခဏစဉ်းစားဖြစ်တယ်ပေါ့နော်။အဖြစ်လို့လဲဆိုတော့အခုဆိုရင်ကျွန်တော်တို့ဘဝအခုကိုဖြတ်တန်းကြရတဲ့အဲ့လိုအခြေအနေကြီးအမျိုးဆောင်ကိုကျွန်တော်တို့ဖြတ်တန်းလာရင်အသက်အရွယ်အနေထားကြီးအမျိုးဆောင်ကိုကျွန်တော်တို့ရောက်လာရင်အဲ့ဒီမှာဒီပေါင်းဆောင်လေးကျွန်တော်တို့ကြည့်ကြရတယ်။အတန်ပေါင်းဆောင်ကိုကျွန်တော်တို့ကြားရရဲ့အလုတ်ပေါင်းဆောင်လောက်ကြားရရဲ့ပေါ့နော်။ဒါနဲ့အားပဲလှုပ်လှုပ်အဓိကကိုကိုကိုမပြောင်းဆုံးဖို့ကိုရဲ့ value ကိုဘဝမှာကို principle တစ်ခုစံနှုန်းတစ်ခုကိုမပြောင်းဆုံးဖို့ကအရင်အရေးကြီးတယ်လို့ကျွန်တော်ခံယူမိတာရယ်ဒါဖြစ်လို့လဲဆိုတော့လူပေါင်းဆောင်နဲ့အလုပ်ပေါင်းဆောင်လုပ်ရတဲ့အခါကျရင်တချို့အလုပ်တွေကကျွန်တော်တို့တကယ်ကိုစိတ်ဝင်စားလို့လုပ်အရင်လုပ်ချင်လို့လုပ်လို့ရတဲ့ဟာမျိုးရှိနေတယ်တချို့ဟာတွေကတော့လည်းအခြေအနေအရကျွန်တော်တို့လုပ်မရတာမျိုးရှိရယ်ပေါ်နေတာပြီးရင်ကိုကကိုဘဝပါကိုပိုင်တတ်မှတ်ထားတဲ့တန်ဖိုးတစ်ခုမရှိဘူးကိုပိုင်တတ်မှတ်ထားတဲ့စံနှောင်းတစ်ခုမရှိဘူးဆိုလို့ရှိရင်တတိပြောဘယ် idea ကိုမဆိုရင်းရိုင်းဖို့အရန်တွေပါတယ်အဲ့လိုမျိုး idea ကိုရင်းရိုင်းသွားရင်ကိုဘဝမှာကိုရဲ့ကိုပိုင်တန်ဖိုးကိုကမဆုပ်ကင်ထားနိုင်ဘူးဆိုရင်အခုပါဖြစ်လို့ဖြစ်ခံနိုင်လည်းမပြီးတော့ဘူးကိုဘဝမှာကိုဖေးသွားကြလို့သွားကြမှလည်းမပြီးတော့တဲ့အခါကျလို့ရှိရင်ဟိုကိုဘဝရနေရတာအသေးပင်မရှိဘောနော် meaningful life မဖြစ်ဘူးလို့ကျွန်တော်ထင်ပါတယ်အခုတစ်ခါလူငယ်တွေအတွက်ပို့ပြီးတော့အရေးကြီးနေလို့ထင်တယ်လူငယ်ဆိုတာက
လူကြီးတွေထဲဆိုင်မှာမှတ်သားများစွာပေါ်ရအောင်ဖြတ်တန်းကြရအောင်မယ်။အဲဒီအချိန်မှာကိုဘွားကိုတန်ဖိုးရှိရှိနေတာပို့အတွက်ကကိုယ့်ရဲ့တန်ဖိုးကိုကိုယ်တိုင်သတ်မှတ်မှရပါတယ်။ကိုယ့်ရဲ့တန်ဖိုးကိုကိုယ်တိုင်ချဆမှရတယ်။တနည်းသာပြီးဆုံးသွားတဲ့အခါကျရင်တခြားလူတွေလက်ခံခံမခံခံကိုယ့်ကိုယ်ကိုလက်ခံဖို့အရေးကြီးဆုံးပဲ။ဒါနဲ့ကိုကိုကိုကိုလက်ခံလို့ယူရဲမှာဘယ်သူမှလက်မခံလို့အရင်ကြီးဆိုတော့ကိုလက်ခံပြင်သုံးတဲ့တံပိုးကအခြေခံလူပြင့်ဝဲလူသိခါလီမဖောက်ဖြတ်တဲ့တံပိုးမျိုးကိုဖြစ်ရမယ်။လောကနေတိနဲ့တော့လာရောညီချွေမှုဖြစ်ရမယ်။ကိုရဲ့ကိုလက်ခံပြင်သုံးတဲ့အကြေးခေါ်အယူအဆတံပိုးတွေကလူအတိုင်းဝိုင်းအတွက်ကိုအစိမ့်တောင်မှဖြစ်စေနိုင်တဲ့ဒီအခွင့်အရေးကိုကောင်းကျိုးပြုနိုင်တဲ့တံပိုးစနှုန်းတွေနိုင်နာကျင်းတော့ဒီကိုပေါ်မှာတံပိုးတစ်ခုစသဖြင့်ချပါကိုခေါ်ပါရင်စံနှုန်းတစ်ခုကိုကိုယ်တိုင်ပေးစာပတ်သက်ပါကိုနဲ့တံပိုးဟာဒီများနဲ့မတူလေကိုကဘာမှအဲ့ဒီအပေါ်မှာလိုက်ပြီးတော့မှအကြည့်ကျခံစားမိကြရစိတ်နဲ့ကောင်းဖြစ်နေကြမလို့ပါဘူးကိုနဲ့ဘဝတံပိုးချင်းမတူရဲ့ဒီတွေ့ရဲ့အခါမှာလည်းကျမတို့ကအတိုင်းအတာတစ်ခုထိနားလည်ပေးဖို့လိုပါတယ်အဲ့လိုမျိုးတရားနဲ့တရားနဲ့ကြမှာနားလည်မူရှိပါသားလေးဒီမတူရဲ့လူနှစ်ယောက်ကဒီရဲ့အကောင်လုံးစုပေါင်းပြီးတော့နေထိုင်ဖို့စုပေါင်းပြီးတော့အလုပ်လုပ်ဖို့ဖြစ်လာနိုင်မှာပေါ့နော်ဒါပေမဲ့ကိုကိုရဲ့ဘဝစံနှုန်းတမိုးတွေကိုမြင့်မမထားဖို့အရေးကြီးတာလေအဲ့ကိုရဲ့ဘဝစံနှုန်းတွေကိုမြင့်မမထားလို့ကိုပုံဝဲချင်မှရှိရတူရကိုရဲ့စံနှုန်းတွေကိုလိုက်မြင်အောင်မစိုးစားနိုင်လို့ကိုရဲ့ value တွေကိုရဲ့ principle တွေနှိမ့်ချခိုင်းရင်ဆိုတော့နှိမ့်ချပေးကြရမလို့ပါဘူးကိုဘဝတွေမှာတကယ်ရှိခြင်းနဲ့ဒီတွေကိုနဲ့အတူတူလက်တွဲခြင်းနဲ့ဒီတွေဟာကိုဘဝရဲ့ရည်မှန်းချက်တွေဘယ်လောက်ပဲကြီးနေပါစေကိုဘဝရဲ့စံနှုန်းတွေတမိုးတွေဘယ်လောက်ပဲမြင့်မားနေပါစေသူတို့ကလည်းစံနှုန်းမြင့်ထားပြီးတော့ကိုယ့်ရဲ့နေရာလိုက်လံပြီးတော့မှကျေးဇူးတင်ပါတယ်ကျမအထ
င်ပါပဲအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူတို့ကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်ဒီညကျန်းအစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။တနင်္လာအုံနောက်ကင်စာခန်းစားခဲ့ရပြီးပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်အထက်လွှတ်တော်မှဂျွန်မကင်းကိုအာရီဇိုနာနဲ့ဝါရှင်တန်ဒီစီတို့မှအခမ်းအနားတွေနဲ့ဂုဏ်ပြုကြမှာပါ။အာရီဇိုနာပြည်နယ်လွှတ်တော်မှအထက်လွှတ်တော်မှဂျွန်မကင်းရဲ့ရှိုးလောင်းကိုထားရှိပြီးသူရဲ့82နှစ်မြောက်မွေးနေ့ဖြစ်တဲ့လာမယ့်ဗုဒ္ဓနေ့မှာမိသားစုဝင်တွေတက်ရောက်မယ်ဂုဏ်ပြုခမ်းနားကျင်းပမှာဖြစ်ပါတယ်။ဒီနောက်တကြနေ့မှာတော့ဝန်ထဲချင်းအထိတ်မှတ်နဲ့လန်တွေတိုင်တဝက်လွှင့်ထူထားတဲ့မြို့တော်ဝါရှင်တန်ဒီစီကလွှတ်တော်အဆောက်အုံမှာဂျွန်မက်ကင်းရဲ့ရှိုးလောင်းကိုထားရှိမှာဖြစ်ပါတယ်။အများပြည်သူလည်းလာရောက်ကာရဝပြုကွင်ကြမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂျက်ဆန်ဘေးမြို့မှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ဗီဒီယိုဂိမ်းပြန်ပွဲအတွင်းတနတ်သမားတစ်ယောက်ကပြစ်ခတ်ခဲ့လို့နှစ်ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲဒီနောက်တနတ်သမားဟာလည်းသူ့ကိုယ်သူတတ်သေးသွားခဲ့တယ်လို့ပြောဆိုထားပါတယ်။လူမျိုးရုံးတပ်ဖြတ်မှုရွေးချက်ပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဖက်ကကြမ်းကြုတ်ရက်စက်မှုတွေအများအပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကဆွဆွဲလိုက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းပါတယ်။ချင်းနေပါအခြေစိုက်ကုလဂျုံကဒီကနေ့ထုတ်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစီရင်ခံစာထဲမှာတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားစစ်တပ်ခေါင်းဆောင်၅ဦးတို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့တိုက်တွန်းထားပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကို Facebook ရဲ့စီမံစည်းကမ်းတွေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပြင်ပလိုက်တဲ့အကြောင်း Facebook ကဒီကနေ့ပဲကြေညာသွားပါတယ်ရှင်။
ตระเวนจีนยกูมาตั้งกี่ไทยกาจีนยาปีเกราพิบาร์เลชินตระเวนนายาจ้าซีเซนทั่วโลกยังมุกากูยันนายพิบาร์เลสบายใจอาตาพันอินจีนยากาโรไฟเด็กซอนยาพิบาร์เลชินจะมากระสุนหม่ามาดีนยาซีเซนมูบีดาวิวเดซับปีเกราพิบาร์เลอะคู่ทั่วโลกปีเกราซีเซนนี้กูซีเซนบีบีจีนยาเซนนายกันนี่สัตนาอีที่จะเจียมีทั่วโลกเปียรามูซามโยนาเซนนายมาเล
This program has come to you from the Voice of America, Washington.